သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှင်များကိုဩစတြေးလျမှာရှေ့ပြောင်းနေထိုင်အမျိုးသားများကြုံတွေ့နေရတဲ့ဂျမ်းမာရေးပြဿနာများနဲ့ပတ်သက်တဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါလိမ့်။လေလာမှုအသေးရရှေ့ပြောင်းအခြေချနေထိုင်သောအမျိုးသားများသည်ဩစတြေးလျမှာကြာကြာနေထိုင်ပါကဂျမ်းမာရေးဆိုင်ရာရလဒ်များညံပြင်းလာတာကိုတွေ့ရှိရတယ်လို့ဆိုပါလိမ့်။November Institute of Men's Health မှာရှာဖွေတွေ့ရှိချက်အများအပြားမှာစောင့်ရှောက်မှုလက်လမ်းမီရန်အတားအဆီးများသည်၎င်းတို့ရင်ဆိုင်ရတဲ့အကြီးမားဆုံးစိန်ခေါ်မှုများထဲမှတစ်ခုဖြစ်တယ်လို့ဆိုပါတယ် AFL Star Buku Kamisti အသက်6နှစ်အရွယ်မှာတောင်ဆူဒန်မှာဩစတြေးလျသို့ပြောင်းရွှေ့ခဲ့ပါတယ်ယခုအသက်24နှစ်အရွယ်ရှိပြီဖြစ်သောအမျိုးသားသည်၎င်းရဲ့အတိုင်းဝိုင်းအတွင်းကြုံတွေ့နေရသောအခက်အခဲများကိုသိရှိထားပြီး၎င်းတို့ရဲ့စိတ်ချမ်းသာရေးနဲ့ပတ်သက်၍ဖွင့်ဟပြောဆိုခဲ့ပါသည်။အသိပညာပေးလှုံ့ဆော်မှုအသေးရဲ့တစ်စိတ်တစ်ပိုင်းအနေဖြင့် Western Bulldog ကစားသမားသည်ရွှေပြောင်းနေထိုင်သူမိသားစုတွင်ကြီးပြင်းလာရတဲ့၎င်းရဲ့ကိုယ်ပိုင်တွေ့ကြုံများအကြောင်းကို SPS သို့ပြောကြားခဲ့ပါသည်။ကျွန်ုပ်တို့ကြီးပြင်းလာပုံအတူညီသောနိုင်ငံတစ်ခုသို့ပြောင်းရွှေ့နေထိုင်လာပုံမျိုးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အိမ်မှာရိုးသားသားပွင့်ပွင့်လင်းလင်းပြောခြင်းကဲ့သို့ပင်ကမိတို့မိများမဖြစ်နိုင်ပါဘူး။အတိုင်းဝိုင်းထဲမှာငငယ်ကလေးကစတဲ့အရာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အသက်နေနေကြီးလာတဲ့အခါကြုံလာရတဲ့အရာတွေကိုဘလို့ရှာဖွေရမလဲဆိုတာမသိတဲ့အတွက်ကြောင့်မို့လို့ဒီကိစ္စကကြီးကြီးမားမားဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။စိတ်ချမ်းသာရေးသည်ဘောလုံးလောကကိုကျော်လွန်နိုင်တဲ့ပြဿနာတစ်ခုဖြစ်ပါတယ်။ Samoa NRL Premiership Winner Sam Takatasi ကယဉ်ကျေးမှုအရသင့်လျော်သောစောင့်ရှောက်မှုပေးခြင်းသည်ဩစတြေးလျနိုင်ငံ Pacific အတိုင်းဝိုင်းကမရှိမဖြစ်လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ဒါကြောင့်ကျွန်ုပ်တို့အတွက်မှန်ကန်တဲ့အရင်းမြစ်တွေရှိသလား။ဒါမှမဟုတ်လူတွေနားလည်ဖို့မှန်ကန်တဲ့ပညာရေးဒါမှမဟုတ်အပိုင်းအစတွေရှိသလား။သို့မှသာ၎င်းတို့သည်ဒီအကြောင်းအရာကိုသုံးစွဲခွင့်ရှိတော်လဲ၎င်းတို့တွင်ဝင်ရောက်ခွင့်ရှိတော်လဲယင်ကိုပို့ဆောင်ရန်သို့မဟုတ်ပံ့ပိုးပေးရန်ယင်ချေးမှုရသိရှိသောတင့်တော်သောလူများသို့မဟုတ်ဆေးကားများရှိပါသလား။ဟေမာစင်သည် Australian of the Year Awards ကို2023 Local Hero ဆုကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါသည်။စေနာဝန်ထမ်းတဦးနဲ့ပရာဟိတာအဖွဲ့ Durban for Australia ရဲ့ဥက္ကဋ္ဌတဦးအနေဖြင့်စိတ်ချမ်းသာရေးနဲ့ပတ်သက်သော stigma ကမိတို့အတားဆီးဖြစ်စေသည်ကိုတွေ့မြင်နိုင်တယ်လို့ပြောဆိုပါတယ်။ဒါကြောင့်လူတွေအတွက်နေရာထိုင်ခင်းပေးဖို့လိုတယ်။ပြင်ပတွင်သာမကမိသားစုများနဲ့ယဉ်ကျေးမှုများနဲ့အတိုင်းဝိုင်းများအတွင်းတွင်လည်းအတားဆီးများရှိနေပါတယ်။အဆင်ပြေရင်တော့ကောင်းပါတယ်။ဒါကလူတွေအတွက်အဓိက message တို့ထင်ပါတယ်။အကူညီလိုရင်ဆက်သွယ်လိုက်ပါ November Institute ရဲ့တွေးရှိချက်များထဲတွင် African Australian အမျိုးသား89ရာခိုင်နှုန်းသည် Gender Stereotype ပုံစံများက၎င်းတို့ရဲ့ဂျမ်းမာရေးဆောင်းရှားမှုကိုထိခိုက်စေတယ်လို့ခံစားရတယ်လို့ပြောဆိုပါတယ်အာရှ Australian မျိုးသားများရဲ့61ရာခိုင်နှုန်းသည်ဂျမ်းမာရေးအခြေအနေများကိုစစ်ဆေးတွေးရှိနိုင်ခြင်းနည်းပါးပြီးယဉ်ကျေးမှုနဲ့ဘာသာစကား၊ကွဲပြားသောနောက်ခံများမှအမျိုးသားများသည်ကျန်းမာရေးဝန်ဆောင်မှုရယူရန်အတားအဆီးများကိုကြုံတွေ့နိုင်ခြင်း90ရာခိုင်နှုန်းပိုများပြားတယ်လို့ဆိုပါတယ်။အထူးသဖြင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာဗီဇာဖြင့်အင်္ဂလိပ်စကားပြောနောက်ခံကမဟုတ်သောအမျိုးသားများသည်စိတ်ကြယောဂဖြစ်ပွားနိုင်ခြင်းမြင့်များကြောင်းအစဉ်ခံစားမှဖော်ပြထားပါတယ်။November Institute ဒီမတူညီသောအတိုင်းဝိုင်းများအတွက်အာဝင်ကွင်ချပံ့ပိုးကူညီမှုမရှိခြင်းကိုရည်ညွှန်းထားတာဖြစ်ပါတယ်။ November Institute ရဲ့ Global Director of Policy က Gautam Raju ဖြစ်ပါတယ်။ တကယ်တော့တချို့ပစ္စည်းတွေယောဂလက္ခဏာတွေကြုံလာရတဲ့အခါပါဝင်ခြင်းကဆက်သွယ်မှုတွေအကူအညီတောင်းဖို့ဆရာဝန်စီတွားဖို့လိုတဲ့အခါအဲ့ဒါကဒီအတိုင်းဝန်တချို့နဲ့ယဉ်ကျေးမှုအရမသက်ဆိုင်ဘူးဒါကြောင့်၎င်းတို့မှာအမှန်တကယ်သတင်းအချက်လက်မရှိခြင်းသို့မဟုတ်အကူအညီရယူမဲ့အချိန်ကိုသိရှိရန်အခွင့်အာဏာမရှိပါဘူးအဲ့ဒါကတကယ်ကိုကြီးမားတဲ့လိုအပ်ချက်တစ်ခုပါဒီနေရာမှာတခြားသောအချက်မှာစိန်ခေါ်မှုများသည့်မိသည့်နေရာတွင်ရှိသည်ကိုအမှန်တကယ်နားလည်ရန်ကျွန်တို့တွင်လုံလောက်သောသုတေသနမရှိပါဘူးကျွန်တော်တို့နဲ့အလို့လုံနေတဲ့အတိုင်းဝိုင်းတွေစီကကြားရတဲ့ပုံပြင်တွေကနေကျွန်တော်တို့သိရပါတယ်စိန်ခေါ်မှုတွေရှိနေပေမဲ့သုတေသနနဲ့ data တွေမှာပိုပြီးရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကြောင့်ဘယ်ထိရောက်တဲ့မူဝါဒတွေချမှတ်ဖို့လိုတယ်ဆိုတာလည်းသိပါတယ်ချမ်းမာရေးထောက်ခံသူများသည်ယခုအခါယဉ်ကျေးမှုအရသင့်လျော်သောဝန်ဆောင်မှုများနှင့်ပညာရေးနှင့်ယဉ်ကျေးမှုပေါင်းစုံချမ်းမာရေးဆောင်ရှောက်မှုသုတေသနအတွက်ရန်ပုံငွေတွန်းမြင့်ပေးရန်တောင်းဆိုနေကြပါသည် Welcoming Australia ရဲ့ CEO ဖြစ်သူ Elmie Ali ကအဆိုပါယဉ်ဤမြုံနံမှုများသည်ပုံမှန်ကြီးမားသောချမ်းမာရေးရလဒ်များကိုဆောင်ကျဉ်ပေးမယ်လို့ပြောဆိုပါသည်၎င်းသည်ရွှေပြောင်းနေထိုင်သူများနှင့်ဒုက္ခသည်အတိုင်းဝိုင်းများ၎င်းတို့ရဲ့မိသားစုများနှင့်ပုံမှုချေပြန့်သောအတိုင်းဝိုင်းတို့ရင်ဆိုင်ကြုံတွေ့နေရတဲ့ကျန်းမာရေးကွာဟချက်များကိုဖြေရှင်းရန်အတွက် community တစ်ခုလုံးရဲ့တုံ့ပြန်လိုအပ်မှုနဲ့ပတ်သက်လို့ဖြစ်ပါတယ်။သူတို့ရဲ့ကျန်းမာရေးကိုမြင့်တင်ခြင်းဖြင့်ကျွန်ုပ်တို့သည်၎င်းတို့အတွက်ရလဒ်များကိုတိုးတက်စေရန်သာမကကျွန်ုပ်တို့ဟာတူးချင်းစီအတွက်ရလဒ်များကိုတို့တက်စေယူတာမကကျွန်ုပ်တို့သည်၎င်းတို့ရဲ့မိသားစု၎င်းတို့ရဲ့အတိုင်းဝိုင်းအတွက်ပုံမှုချေပြန့်သောလူအဖွဲ့အစည်းအတွက်၎င်းတို့ရဲ့လုပ်ငန်းခွင်များအတွက်ရလဒ်များကိုမြှင့်တင်ပေးပါတယ်။ဒီအစီရင်ခံစာကိုကင်မရာရှိဖက်ဒရယ်စွာထံတင်ပြထားပြီးဖြစ်ပါတယ်။သောတာရှင်များခင်ဗျာ SPS သတင်းဌာနက Tides OQC ရဲ့စာမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ